ဦးကျော်မင်းဆွေနဲ့လေဗီတရှာကိုကိုမောင်တို့ချုပ်ခံထားတာနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေဘယ်လိုရှိပါသလဲရှင
်နောက်ဆုံးအခြေအနေကတော့အခုနေ့လေတနာကြီးမှာချုပ်ရမန်ကိုဗဟန်းမြို့နယ်တရားရုံးမှာထူလိုက်တယ်လို့ကျွန်တော်တို့ကြားသိရပါတယ်သိရတာပဲရှိတယ်ကျွန်တော်တို့ကိုအကြောင်းကြားခြင်းတော့မရှိဘူးယူလိုက်ပြီးလို့ပဲသိတာပဲရှိတယ်မနေ့ကတော့ကျွန်တော်ကသခန်းမှုကိုတော့အင်ပြထားခဲ့တယ်ဦးကျော်မင်းဆွေတို့နဲ့ပတ်သက်လို့ရှိရင်ဥပဒေကြောင့်ဆိုင်ရာလုတ်ကန်စရာစစ်ဆေးစရာအကြောင်းရှိရင်တို့ရဲ့ဥပဒေပြန်ပေးဖြစ်တဲ့ကျွန်တော်ကိုအကြောင်းကြားပေးပါလို့တော့ပြောခဲ့တယ်ဒီနေ့တော့အကြောင်းကြားခြင်းမရှိဘူးစောစောလေးကမှကျွန်တော်သိရတာတော့တနားကြီးမှပြည်မှန်ယူပြီးပြီလို့တော့သိရပါတယ်ခင်ဗျဟ
ိုအန်ကယ်အနေနဲ့ကျတော့ဘယ်လိုမျိုးသိရလဲရှင်ယမန်ယူထားလိုက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လေ
သဘောကအချီးတန်းမှုဆောင်အဲ့ဒါကိုအောင်သူကနေအတိပေးပါတယ်ခင်ဗျဟုတ်ကဲ့
အော်သူ့ကိုကြတော့ဘသူကနေတဆင်ပြန်ပြီးတော့ဟိုပြောတာလဲရှင
်ကျော်မင်းစွေမျိုးသူရဒီနေ့အဲ့ဒီရဲစခန်းမှာရှိနေတော့ဖုံးဆက်ပြီးတော့အဲ့လိုအကြောင်းကြားတယ်ပြောပါတယ
်အဲ့တော့ဒီလိုမျိုးယမန်ကိုယူတာမျိုးကြတော့ဒီနေ့ကြတော့စနေပေါ့နော်ဆိုတဲ့အခါကြတော့ရုံးပိတ်ရက်လည်းဖြစ်တယ်ယမန်ယူလို့ရတဲ့အချိန်မျိုးရှိလားရှင
်တရားရုံးလက်ဆွဲမှာတော့သူကရုံးဖွင့်တာတွေနဲ့ပတ်သက်လို့ပေါ့နော်သူကလိုအပ်ခဲ့လို့ရှိရင်အချိန်မီဝေးတရားရုံးတွေကိုဖွင့်လှစ်ပြီးဆောင်ရွက်နိုင်တယ်လို့ဆိုတော့လည်းအထူးအရေးကြီးတဲ့အကြောင်းကိစ္စမရှိဘူးဆိုရင်တော့စနေတနင်္ဂနွေနဲ့အစွဲရုံးပိတ်ရက်တွေမှာဆောင်ရွက်ဖွင့်မရှိဘူးလို့ပြတ်ထန်းထားပါတယ်။အဲ့တော့ဒီမှာကသူကအထူးကိစ္စရလို့သာပြောတာလीအထူးကိစ္စရဆိုတဲ့အထဲမှာဒီ66ကကြီးကတော့ပါမယ်မပါဘူးဆိုတာဥပဒေပြဿနာဖြစ်တဲ့အတွက်ဒါကျွန်တော်တရားရုံးမှာမေးရမှာပေါ့လीပုံမှန်အပြင်တော့ဒါကတာမန်မှုပါပဲဒါအထူးအရေးကြီးတဲ့မှုတော့မဟုတ်ပါဘူး။တာမန်ရုံးရဲ့ပုံမှန်လုပ်တဲ့လုပ်ငန်းစဉ်နဲ့တော့လွဲချော်နေတယ်။ဒီဟာကအထူးဥပဒေတရားအရသွတ်ဆိုခံရတဲ့သူတွေကလည်းပဲအရိတာချုပ်တွေဖြစ်ပြီးတော့ဂုဏ်ပြုရှိတဲ့ပုံကိုယ်တွေဖြစ်ပါတယ်။သွတ်ဆိုခံရတဲ့ပုံမှန်တွေကလည်းပဲရာဇဝမှုပုံမှန်တွေဖြစ်တဲ့လူတက်မှုတို့ခိုးမှုဓမြမှုဒီလိုအမှုတွေလည်းမဟုတ်တော့ဒါဟာတာမန်ကိစ္စပါပဲ။သတင်းစာမှာဖော်ပြထားတဲ့ဆောင်းပါးတစ်ခုကိုပဲအမည်မတူညီမှုကြောင့်တိုင်ကြားတဲ့အတွက်ဖြည့်ဆင်းရတဲ့အဆင့်မှာဒီမှာအပြစ်ရှိတယ်မရှိဘူးဆိုတာကဘာမှပေါ်လွင်ထင်ရှားသေးတာမဟုတ်တော့ဒီဆောင်ရွက်ချက်ကတော့ပြင်ပုံမှန်လုပ်ထုံးလုပ်နည်းနဲ့တော့လွဲချော်နေတယ်ဆိုတာကျွန်တော်ဥပဒေသမားတယောက်အနေနဲ့သုံးသပ်ပါတယ်။ဒီမနေ့ကကြတော့ဒါမြို့နယ်မှုရဲမှုဆွေဝင်းနောက်တကစခန်းမှုသူရဲမှုအေးမင်းသိန်းနှစ်ယောက်စလုံးပဲသူတို့နှုတ်ကဒါဖမ်းဆီးတာမဟုတ်ပါဘူး။30ရင်းနေကစစ်ဆေးချက်မှာနှစ်ချက်သုံးချက်လောက်မေးစရာကြံနေတဲ့အတွက်ခေါ်ယူခြင်းဖြစ်ပါတယ်။အဲ့ဒါလေးမေးပြီးလို့ရှင်ပြန်လို့ရပါပြီလို့ပြောတဲ့အတွက်ဒါကျွန်တော်ရောကိုဖမ်းဆီးခံရတဲ့ကိုကျော်မင်းစုရောဘန်းရဲစခန်းကိုပါသွားတာပါ။ကိုရောက်တော့မှလည်းဒါကတရားဝင်ဖမ်းဆီးတာဖြစ်ပါတယ်။ဖမ်းဆီးမင်းရပြီပါပြီလို့ပြောလိုက်တယ်။တနည်းအားဖြင့်တော့လီဇယ်ပြီးတော့မှခေါ်ယူပြီးတော့ဖမ်းလိုက်တဲ့သဘောဖြစ်နေတယ်။မီဒီယာတွေကိုရှောင်ချလို့တဲ့သဘောဖြစ်ပါတယ်။တကယ်ပြောရင်ဒီဂျမန်ယူရမယ့်ကိစ္စဒီဂျုံဖွင့်ရတီမှာလောက်ရမှာ။တရားရုံးကလည်းပဲလူသိရှင်ကြားဒီသတင်းမီဒီယာသမားတွေသတင်းယူနိုင်တဲ့အချိန်မျိုးမှာဖြစ်ရမယ်။အခုကြတော့ဒီအမှုရဲ့ဥပဒေကြံပေးဖြစ်တဲ့ကျွန်တော်ကိုလည်းအကြောင်းကြားပါမယ်လို့တရားဝင်ပြောထားပြီးတော့အကြောင်းမကြားဘူး။ဆိုင်ကန်ရှင်မိသားစုတွေလည်းအကြောင်းမကြားဘူး။သက်ဆိုင်သူတွေသတင်းမီဒီယာတွေကိုလည်းအကြောင်းမကြားပဲနဲ့ရုံးပိတ်ရကြီးမှာတရားရုံးဖွင့်ပြီးတော့ညှဉ်းပန်းပေးလိုက်တယ်ဆိုတဲ့အတွက်ဒီချက်ဒီသက်ဆိုင်ရာဆိုင်ကန်ရှင်တွေကဥပဒေရလောက်ရမယ်။အမကန်လျှောက်ထားတောင်းဆိုမှုတွေနဲ့ပတ်သက်လို့လုပ်ဖို့အခွင့်အရေးမရခဲ့ဘူး။ဒါဥပဒေအခွင့်အရေးတစ်ခုဆုံးရှုံးနေ။နောက်တစ်ခါတန်ကြားခံရသူတွေကမီဒီယာတွေကိုသူတို့ပြောလိုတဲ့သတင်းစကားတွေပြောဖို့အခွင့်အရေးဆုံးရှုံးနေ။ဒါကြောင့်မနေ့ကနေဒီနေ့ဖြစ်စဉ်နှစ်ခုလုံးအပေါ်မှာဗန်းရဲစခန်းရဲ့ဆောင်ရွက်မှုဒီမီဒီယာသမားတွေကိုရှောင်ရှားလိုတဲ့အတွက်အကွက်ချပြီးစီစဉ်ဆောင်ရွက်မှုလို့ကျွန်တော်တို့ဒီတိုင်းပဲသုံးသပ်ပါရစေ။
အဲ့ဒါဆိုတော့ဒီခုနပြောတဲ့ပေါ့နော်အမန်ခံရရှိနိုင်တဲ့အခြေအနေကရောဘယ်လိုဖြစ်သွားမလဲရှင်။
အမကံကတော့ကျွန်တော်တို့ပုံမှန်အားဖြင့်တော့သွတ်ဆွဲခံရသူတွေရဲ့အခွင့်အရေးအနေနဲ့တော့ကျွန်တော်တို့ဒါကြောက်ရတာပေါ့နော်သို့တော်လည်းပဲခုအဆင့်ကအမှုကိုတိဆောက်နေတဲ့အဆင့်ပေါ့တရားရုံးကလည်းပဲအမှုတိဆောက်နေတဲ့ကာလဖြစ်ဖြစ်ပထမရင်မှန်ကာလ15ရက်မှာတော့ဒါအမကံပေးမှာမဟုတ်ပါဘူးအမကံညှင်းဆိုမှာပါပဲကျွန်တော်ကြားသိတာလည်းတရားသူကြီးကရုံးချင်း7ရက်နေပေးလိုက်တယ်ဒါပေမဲ့အမကံကတော့ညှင်းဆိုလိုက်တယ်လို့ကျွန်တော်သိထားပါတယ
်ဟုတ်ကဲ့ပါအန်ကဲဥက္ကမမြင့်ခုလိုပြေးပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ပါခင်ဗျာကျေးဇူးပါခင်ဗျာ